အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူအပေါ်အာဂရီလိုက်စားမှုတွေနဲ့ဆွဲချက်တင်ဖို့လှုပ်ဆောင်ခဲ့တဲ့စီးရဲရွေချက်ဟာဝန်ကြီးချုပ်နေတန်ယာဟူနိုင်ငံရေးမှာပါဝင်ပတ်သက်နေရကိုအဆုံးသတ်စီဖို့အတွက်ဖြစ်တယ်လို့အစ္စရေးနိုင်ငံတော်ရှိနေချုပ်အဗာရှိုင်းမက်ဒယ်ဘစ်ကာကျော်ဂရင်းနေမှာပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေနှစ်နှစ်ကျော်လုပ်ခဲ့ပြီးတဲ့နောက်မှာရှိနေချုပ်ကအခုလိုသူ့ရဲ့အစီအစဉ်ကိုထုတ်ပြောခဲ့တာဖြစ်ပါတယ်။အစီအစဉ်ကိုချက်ချင်းမထုတ်ပြန်သေးပေမဲ့ဝန်ကြီးချုပ်နေတန်ယာဟူကိုလက်ပေးလက်ယူမှုအဂတိလိုက်စားမှုနဲ့ယုံကြည်မှုချိုးဖောက်မှုတွေနဲ့တရားစွဲဆိုဖို့ရဲတွေရဲ့အကြံပြုချက်ကိုလက်ခံဖို့ရှိတယ်လို့ရှင်းနေချုပ်ကပြောတာဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟူပေါ်ဘယ်လိုတရားစွဲဆိုမှုမျိုးမဆိုတာဟာအစ္စရေးနိုင်ငံသမိုင်းတစ်ချောင်းမှာလက်ရှိအနာရဝန်ကြီးတူကိုရာဇုပ်မှုနဲ့ပထမဦးဆုံးအထင်တရားစွဲဆိုမဲ့အစ္စရေးဖြစ်လာပါလိမ့်မယ်။နောက်ထပ်ရွေးကောက်ပွဲမဲဆွယ်ပွဲအတွက်အပြင်းထန်ကြိုးစားနေတဲ့မစ္စတာနေတန်ယာဟူကတော့သူ့ဘက်ကအမှားတစုံတရားမရှိခဲ့ဘူးလို့ဆိုပါတယ်။ဝန်ကြီးချုပ်နေတန်ယာဟူဟာကြာစပြေးနေ့နေ့လယ်မှာသတင်းစာစီးနင်းပွဲပြုလုပ်မယ်လို့ပြောလင်းရပါတယ်။